င်္ဂလာပါသတင်းရှင်များရှင်ဒီကနေ့ကျမတင်ဆက်ပေးခြင်းတဲ့အကြောင်းအရာလေးကတော့အပြုံးဆိုတဲ့အကြောင်းလေးပါပဲကျမတို့တွေဟာအတိမိတ်ဆွေတငယ်ချင်းတွေနဲ့တွေ့တဲ့အခါစကားနဲ့နှုတ်မဆက်ဖြစ်ရင်တောင်ပြုံးပြနှုတ်ဆက်လေးရှိကြပါတယ်လူလောကမှာအပြုံးဟာတန်ဖိုးမဖြစ်နိုင်တဲ့အရာပါအမျိုးသမီးတဦးဟာဘလောက်ပဲလှပနေပါစေပြင်ဆင်ချေတထားပါစေအဖိုးတက်များဝတ်စားထားပါစေအပြုံးပန်းမရှိရင်နှစ်လူပွဲမကောင်းပါဘူးပြုံးပန်းစင်မှလှပတင်နေပါတယ်ရှင်စာရေးဆရာဒိလ်ကနက်ချီကအပြုံးရဲ့တန်ဖိုးတွေကိုအခုလိုဖော်ပြထားပါတယ်ပြုံးချင်းစီမပင်ပန်းအလွန်ထိရောက်ဤပြုံးသောသူတွင်ရော့သွားခြင်းမရှိဘဲနှင့်တစ်ဖက်သားတွင်အများကြီးရရှိလိုက်ဤပြုံးချင်းသည်လျှက်တစ်ပြက်ခတ်မြသာကြာတော့လဲတခါတရံထိုးအပြုံးကိုတသက်လုံးမမေ့နိုင်ပြုံးချင်းနှင့်ကင်း၍နေနိုင်လောက်အောင်ချမ်းသာကြွယ်ဝသူမရှိထို့ပြုံးချင်း၏အကျိုးကျေးဇူးကိုမခံစားနိုင်လောက်အောင်ဆင်းရဲသူလည်းမရှိပြုံးချင်းသည်အိမ်၌ချမ်းသာဒုက္ခကိုပေး၏အလုတ်ခွေ၌မျက်နာပွင့်လန်း၏မိတ်ဆွေအချင်းချင်း၏အထင်းအမှတ်ဖြစ်၏အပြုံးသည်မောနေသူကိုအမောပြည့်စေ၏စိတ်အားငယ်သူကိုအားတက်စေ၏ဝမ်းနည်းသူကိုဝမ်းသာစေ၏စိတ်ဆင်းရဲဒုက္ခများကိုကုသရန်တဘာဝနည်းဖြစ်၏အပြုံးကိုဝယ်၍မရတောင်း၍မရချင်းငှား၍မရခိုး၍မရပေးသူကကြည်ပြူစွာမပေးလျင်ရသူမှအကျိုးမရှိသူတစ်ပါးကကိုယ့်ကိုမပြုံးနိုင်လျင်ကိုကပဲစတင်ပြုံးပြလိုက်ပါမပြုံးနိုင်လောက်အောင်ပင်ပန်းလျက်ရှိသူထက်အပြုံးကိုလိုအပ်တော်သူမရှိပါတခါတရံစိတ်တော်ကဖိစီးနေရင်လေပြုံးဖို့မလွယ်ကူလှပါဘူးဒီခါမှာဘာလို့ဒီလိုဖြစ်နေရတာလဲလို့ပြန်ဆန်းစစ်ဖို့လိုပါတယ်သူတစ်ပါးအပေါ်တန်တရားဖြစ်နေလားမကောင်းတဲ့ဘက်ကိုပဲစဉ်းစားနေခြင်းလားမအောင်မြင်ပါကိုကြောက်ရွံ့နေသလားသူတစ်ပါးအပေါ်သာမကကိုကိုကိုပါအပြစ်မြင်နေခြင်းလားမေတ္တာမထားနိုင်ခြင်းလားခွင့်မလွတ်နိုင်ခြင်းကြောင့်လားဆိုတာကိုပြန်တွေးကြည့်ပါတကယ်တော့ဒီအရာတွေဟာအမှိုက်တွေပါခေါင်းထဲကဖဲ့ထုတ်လိုက်ပါမဟုတ်ရင်ကြာလေပုတ်တိုးလေဖြစ်ပြီးခေါင်းတစ်ခုလုံးပါပြစ်လိုက်ရမယ်ဂိမ်းဆိုင်ပြီးရွာသားကြီးရောက်သွားနိုင်ပါတယ်ရှင်ဒါကြောင့်အရာရာကိုအကောင်းမြင်လိုက်ပါဒါဆိုရင်သူတစ်ပါးနဲ့ကိုကိုကိုအပြစ်မတင်တော့ဘူးစိုးရင်ကြောက်ကြမှုမခံစားရတော့ဘူးပျော်ရွှင်မှုကိုအနာကမခွာစေတော့ဘူးပူဆွေးတော့ကကိုလမ်းကြောင်းလွှဲပေးလာပြီလမ်းဆန်းမှုရှိနေတယ်ညှို့နှံခြင်းမရှိတော့ဘူးအစ်စ်တဖန်ထရက်ဖို့အာအင်တွေရှိလာတယ်မျောလင့်ချက်တွေရှင်သန်လာတယ်ပြုံးရွှင်ဖော်ရွေတဲ့အကျင့်စရိုက်ကိုပေးတယ်ဒီခါမှာအလိုလိုပြုံးရွှင်နေသူဖြစ်လာမှာပါသူတစ်ပါးကိုပြုံးပြနိုင်တဲ့သူဖြစ်လာမှာပါနေဝင်တာကိုပဲကျမတို့ဝမ်းနဲ့နေရင်တော့နောက်တစ်နေ့နေထွက်တာကိုလွတ်သွားနိုင်ပါလေရှင်ဒါကြောင့်ကိုကိုကိုနှိမ့်ဆက်တဲ့အတွေးတွေမတွေးပါနဲ့ကိုကိုစိတ်ကိုပူလောင်စေတဲ့အတွေးတွေမတွေးပါနဲ့ကိုကိုမခေါ်ချင်တဲ့သူတွေအကြောင်းကိုမတွေးပါနဲ့ကိုအပေါ်မကောင်းတဲ့သူတွေအကြောင်းမတွေးပါနဲ့ကိုအပေါ်နားမလဲသူတွေအကြောင်းကိုလည်းမတွေးပါနဲ့ကိုကိုခရူးမဆိုင်သူတွေအကြောင်းလဲမတွေးပါနဲ့ကိုအပေါ်သစ္စာမရှိသူတွေအကြောင်းလဲမတွေးပါနဲ့ကိုကိုလိညာလှဲ့ချသွားသူတွေအကြောင်းကိုလဲတွေးမနေပါနဲ့ကိုကိုမုန်းတဲ့သူတွေကိုကိုကြောခိုင်းသွားတဲ့သူတွေအကြောင်းကိုလုံးဝမတွေးပါနဲ့ရှင်ဒီလိုဆိုရင်ကျမတို့စိတ်ဟာတန့်စင်ပြီးအပြုံးပိုင်ရှင်တွေဖြစ်လာမှာပါခရိယန်တမန်ကျမ်းစာမှာပါတယ်ကိုရိန္သုဩဝါဒစာပထမဆုံးအခန်းကြီး73အဖြစ်မြတ်တာထားနိုင်သူများဖြစ်အောင်ကြိုးစားကြပါစို့လားရှင်။ငါသည်လူဘာသာစကားကို၎င်း၊ကောင်းဝင့်တမန်ဘာသာစကားကို၎င်းပြောနိုင်တော်လေ။မြတ်တာမရှိလျင်အတန်မြီသောတဘိုးခရကဲ့သို့၎င်း၊တီးတန်ကိုသာပေးတတ်သောလင်းကွင်းကဲ့သို့၎င်းဖြစ်၏။ပရောဖက်ညံကိုငါရ၍နည်းနည်းသောအရာရှိသမျှတို့နှင့်သိပ်ပံအတက်အမျိုးမျိုးကိုတတ်တော်၎င်း၊တောက်များကိုရွှေ့နိုင်သောယုံကြည်ခြင်းအမျိုးမျိုးနှင့်ပြည့်စုံတော်၎င်း၊မြတ်တာမရှိလျင်အချီးနီးတသက်ဖြစ်၏။သူတစ်ပါးကိုငါကြွေးမွေး၍ဥစ္စာရှိသမျှကိုစွန့်ကြဲသည်သာမကကိုခန္ဓာကိုမီးရှို့စေခြင်းဟအပ်တော်လေမေတ္တာမရှိရင်ငါ၌အကျိုးမရှိမေတ္တာသည်စိတ်ရှိတတ်၏ကျေးဇူးပြုတတ်၏မေတ္တာသည်ဂုဏ်ပြိုင်ခြင်းမရှိဝါကြွားခြင်းမရှိမာနမာနမရှိမလျောက်ပတ်စွာမကျင့်တတ်ကိုအကျိုးကိုမရှာတတ်ဒေါသအမျက်မထွက်တတ်အပြစ်ရှိသည်ဟုမထင်တတ်မတရားသောအမှု၌ဝမ်းမြောက်ခြင်းမရှိတတ်တမာတရား၌ဝမ်းမြောက်တတ်၏ခတ်သိမ်းသောအရာကိုဖုံးအုပ်တတ်၏ခတ်သိမ်းသောအရာကိုယုံ ကတိန်တို့အရာကိုမျှော်လင့်တတ်၏ကတိန်တို့အရာကိုတီးခံတတ်၏မေတ္တာသည်ဖောက်ပြန်ခြင်းသဘောနှင့်အစဉ်ကင်းလို၏ပရောဖက်ညံတော်၎င်းအမျိုးမျိုးသောဘာသာစကားကိုပြောနိုင်သောအခွင့်တော်၎င်းသိပ္ပံအတတ်တော်၎င်းကွယ်ပြောက်လိမ့်မည်ယခုမူကားငါတို့သည်မဆုံမလင်တိတတ်ကြ၏ပရောဖက်ညံနှင့်မဆုံမလင်ဟောတတ်ကြ၏ဆုံလင်ခြင်းတို့ရောက်သောအခါမူကားမဆုံလင်သမျှတို့သည်ကွယ်ပြောက်ကြလိမ့်မည် ငါသည်သူငယ်ဖြစ်စဉ်အခါသူငယ်လူစကားပြောဤသူငယ်လူစိတ်ထင်ဤသူငယ်လူချမ်းစီဤအသက်ကြီးသောအခါမူကားသူငယ်ဤအရာများကိုငါပေးရှာဤယခုတွင်ယုံကြည်ခြင်းမျှော်လင့်ခြင်းချစ်ခြင်းဤသုံးပါးတည်လျက်ရှိဤဤသုံးပါးတို့တွင်ချစ်ခြင်းမေတ္တာသည်အမျက်ဆုံးဖြစ်သည်လာပြများကြတယ်အလားဆုံး၍သည်မေမောဆုံးလိုက်ရှာမလွေ
Temple.